ဆီးရီးယားနိုင်ငံအလက်ပိုမြို့အရှိပိုင်းကအရက်သားတွေနဲ့အစိုးရကိုစန့်ကျင်တိုက်ခိုက်နေသူတွေဘေးလွတ်ရာသွားနိုင်ခွင့်ပြုဖို့တပုံတွေနဲ့ဆီးရီးယားအစိုးရကြားသဘောတူညီမှုရရှိခဲ့ပါတယ်။သမရအာဆတ်ရဲ့တပ်တွေဘက်ကမြို့ကိုထိုးစစ်ဆင်တိုက်ခိုက်မှုအဆုံးသတ်လိုက်ပြီလို့ရုရှားကလည်းပြောကြားခဲ့ပါတယ်။ရုရှားနဲ့တူရကီနိုင်ငံတို့ကြားဝင်ဆေးဆက်ပေးခဲ့တဲ့သဘောတူညီမှုဟာနိုင်ပိုင်းအတွင်းမှာပဲအသက်ဝင်မှာဖြစ်တယ်လို့ Noah Eldin Elzinki သဘောအဖွဲ့ပြောခွင့်ရသူ Yasser El Youssef ကအင်္ဂါနေ့ကပြောခဲ့ပါတယ်။ပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ရဲ့တောင်းဆိုမှုအရကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးပွဲမကျင်းပခင်ကုလသမဂ္ဂဆိုင်ရာရုရှားတန်အမတ်ကြီး Vitaly Chakin ကလည်းသဘောတူညီမှုရရှိတဲ့အကြောင်းသတင်းတောက်တွေကိုအတည်ပြုပါတယ်။အလက်ပိုအရှေ့ပိုင်းကနေထွက်ခွာနေကြတဲ့တိုက်ခိုက်ရေးသမားအများစုဟာအစ်တလီမြို့စီကိုသွားနေကြတယ်လို့သူကပြောပါတယ်။အစ်တလီမြို့အပေါ်ဆီးရီးယားအစိုးရတပ်တွေကနောက်ထပ်ပြစ်မှတ်ထားထိုးစစ်ဆင်လာမှာကိုစိုးရိမ်နေလို့ဆီးရီးယားဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတက်ဖွန်ဒီမတ်စတူရီယိုကပြောကြားခဲ့ပေမဲ့အခုသဘောတူညီမှုကနေဆွေးနွေးရေးစပွဲဝိုင်းစီကိုရောက်အောင်လို့အပြောင်းအလဲဖြစ်လာနိုင်တယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်။တဘုံတွေလက်ကနေပြန်ရအောင်အကြီးအကျယ်တိုက်ခိုက်ရတဲ့အလက်ပိုမျိုးရက်ွက်၄ခုမှဆီးရီးယားအစိုးရလိုလာတဲ့တပ်ဖွဲ့တွေကအရသာ82ယောက်ထက်မနည်းကိုတပ်ဖြတ်ခဲ့တဲ့ဆိုတဲ့သတင်းတွေရကြောင်းကုလသမဂ္ဂကအင်ဂျာနီကပြောကြားခဲ့ပြီးတဲ့နောက်အခုလိုအပြစ်ခတ်ရက်စဲရေးသဘောတူညီမှုရရှိတဲ့ဆိုတဲ့သတင်းထွက်ပေါ်လာခဲ့တာဖြစ်ပါရဲ့ရှင်။